ကုလသမဂ္ဂကဖွဲ့စည်းထားတဲ့ IIMN လို့ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းရေးရန်တရားရဲ့ပြင်ဆင်မှုအချိန်မြောက်နှစ်ပတ်လည်အစည်းအခမ်းအစားကိုစစ်ကောင်စီကလက်မခံကြောင်းတုံ့ပြန်ပါတယ်။54ချိန်မြောက်လူ့အခွင့်အရေးကောင်စီရဲ့ပုံမှန်အစည်းအဝေးမှာစက်တင်ဘာလ17ရက်က IIMN အစည်းအခမ်းအစားတင်သွင်းခဲ့တာဟာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်မဆွတ်ဖက်ရဘူးဆိုတဲ့အခြေခံမူကိုချိုးဖောက်တာဖြစ်တယ်လို့စစ်ကောင်စီရဲ့မြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ညင်ညာချက်မှာဖော်ပြပါတယ်။နိုင်ငံတကာနိုင်ငံကိုပြစ်မှတ်ထားတဲ့စုံစမ်းစစ်ဆေးမှုရန်တရားကမြန်မာနိုင်ငံရဲ့အခြေအနေပိုဆိုးလာဖို့ရည်ရွယ်ချက်နဲ့နိုင်ငံရေးအရာဆောင်ရွက်တာဖြစ်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့လုတ်ပိုင်ခွင့်နဲ့ရန်တရားကိုမြန်မာနိုင်ငံကဘယ်တော့မှအသိမှတ်မပြုဘူးလဲစစ်ကောင်စီကပြောပါတယ်။ဒါအပြင်အစ္စလာမစ်ပူပေါင်းဆောင်ရွက်ရေးအဖွဲ့ OIC နဲ့ EU ဥရောပသမဂ္ဂအဖွဲ့တွေကကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှနှစ်စဉ်နှစ်တိုင်းအစည်းအဝေးတင်ပြနေတဲ့အစည်းအဝေးခန်းစာတွေအရမြန်မာနိုင်ငံဆိုင်ရာနိုင်ငံအလိုက်ဆုံးဖြတ်ချက်တွေဟာစိတ်ကြိုက်ချေလဲဆုံးဖြတ်ထားတာဖြစ်ပြီးလုံခြံဖန်တီးတာဖြစ်တယ်လို့လည်းစစ်ကောင်စီဘက်ကစွပ်စွဲပါတယ် IIMM ရဲ့အစည်းအဝေးခန်းချက်မှာတော့အနာသိထားတဲ့မြန်မာနိုင်ငံမှာစစ်ရာဇဝင်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝင်မှုအခြေရင်နဲ့ပြင်းထန်မှုတွေပိုမြင့်တက်လာနေတယ်လို့အထောက်အထားတွေနဲ့တကွဖော်ပြထားပါတယ်။